အာဏာပိုင်တွေက2010ခုနှစ်မှာရွေးကောက်ပွဲလုပ်ပင်မယ်လို့ကြေညာခဲ့ပေမဲ့အများယုံကြည်လက်ခံနိုင်တဲ့ရွေးကောက်ပွဲဖြစ်မှာမဖြစ်ဘူးဆိုတဲ့အခြေအနေကိုတော့လိလာစောင့်ကြည့်အကဲဖြတ်သွားမယ်လို့အမေရိကန်နိုင်ငံသားရေးဌာနကပြောခဲ့ပါတယ်။ဒါပေမဲ့အမေရိကန်ထက်လွှတ်တော်ကအရှေ့အာရှနဲ့ပစိဖိတ်ရေးရာနိုင်ငံသားရေးကော်မတီဥက္ကဋ္ဌဂျင်ဝက်ရဲ့ကြေညာချက်မှာတော့မြန်မာစစ်အစိုးရက2010မှာရွေးကောက်ပွဲလုပ်ပင်မယ်အပေါ်ကျေနပ်အားရမိတယ်လို့သုံးသပ်ထားပါတယ်။ဒီကွဲလွဲချက်အပေါ်ဘယ်လိုသဘောထားကမြန်မာနိုင်ငံနဲ့ပတ်သက်လို့အမေရိကန်မူဝါဒကိုထင်ဟပ်စေနိုင်မလဲဆိုတာကိုသားညွန်ဦးကအခုလိုမေးမြန်းသုံးသပ်တင်ပြထားပါတယ်ရှင်
။ပုံမှန်အားဖြင့်ဆိုရင်တော့ဆိုးရပိုင်းနိုင်ငံရေးဌာနတွေဆိုတာကဒီမူဝါဒပိုင်းတွေကိုလက်တွေ့အကောင့်ထဲဖော်ရတဲ့အပိုင်းမှာရှိပြီးတော့လွှတ်တော်ကတော့မူဝါဒတွေအတွက်ညှင်းခုန်ဆွေးနွေးကြတဲ့နေရာပါအဆုံးပြတ်ပြီးတဲ့နေရာမှာလည်းခေယားကြပါလေ။ဒါကြောင့်လည်းပဲနိုင်ငံရေးဌာနပြောခွင့်ရသူ Ian Kelly ရဲ့ထုတ်ပြန်ချက်ထဲမှာတော့2010ရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့ American ပြည်သူအနေနဲ့ဘလို့တိုင်းတာစောင့်ကြည့်မလဲဆိုတာကိုရှင်းလင်းလင်းဖော်ပြထားပါလေ။ရွေးကောက်ပွဲဥပဒေမထွက်သေးတာနဲ့ရွေးကောက်ပွဲဘရော့ကျင်းပမလဲဆိုတဲ့ရဲ့တတိကြမထုတ်ပြန်သေးတာကိုလည်းနိုင်ငံရေးဌာနပြောခွင့်ရသူကထောက်ပြပါရတယ်။နိုင်ငံရေးကျင်းသားတွေကိုလွှတ်ပေးပြီးတော့ဒေါ်ဆန်းစုကြည်ပါဝင်အတိုက်ခံတွေတိုင်းသားတွေနဲ့တွစ်ဆုံဆွေးနွေးညှိနှိုင်းမှသာအများကလက်ခံယုံကြည်နိုင်တဲ့ရွေးကောက်ပွဲဖြစ်လာလိမ့်မယ်လို့လည်းဆိုပါရတယ်။ဒါပေမဲ့လည်းအထက်လွှတ်တော်အမတ်ဂျင်ဝဲပြထုတ်ပြန်ချက်မှာတော့2010ရွေးကောက်ပွဲလုပ်မယ်လို့မြန်မာအာဏာပိုင်တွေကကြေညာတာကိုခြေနဲ့အားရမိတဲ့အကြောင်းဖော်ပြပြီးတော့ဒီရွေးကောက်ပွဲလုပ်ငန်းစဉ်အတွက်နိုင်ငံတကာကအထောက်ပံ့အကူအညီတွေပေးနိုင်ဖို့ကိုလည်းပြောထားပါတယ်။ဒီတော့ဒီနှစ်ခုမှာဘယ်ထုတ်ပြန်ချက်ကအမေရိကန်ရဲ့မူဝါဒကိုတကယ်ထင်ဟမလဲ။အမေရိကန်ရဲ့မူဝါဒလို့ပြောနိုင်မလဲ။ USCB အမေရိကန်ခြေစိုက်မြမရေလှူရှာမှုဖွဲ့ရဲ့အမှုဆောင်ဒါရိုက်တာကိုအောင်တင်ကိုမေးကြည့်ပါရစေ
။တကယ်တမ်းဟိုအမေရိကန်ဆိုရဲ့မူဝါဒကိုထင်ရတာတော့ဒီခုနနိုင်ငံရေးဝန်ကြီးကဒီပြောရေးဆိုခွင့်ရှိသူ Ian Kelly ပြောကြခဲ့တဲ့ကြေညာချက်ပါပဲ။ဆိုအမေရိကန်ဆိုအနေနဲ့ကတော့ဒီမြမရှိအစိုးရပေါ်မှာအချိန်ဆမျှတော့သတိပေးခဲ့တာပါ။ဒီရွေးကောက်ပွဲလုပ်မယ်ဆိုလို့ရှိရင်ရွေးကောက်ပွဲမတိုင်ခင်မှာဒီဒေါ်ဆန်းစုကြည်ပါဝင်နိုင်ငံအရေးအဉ်နဲ့ကိစ္စုံဆွေးနွေးပြီးတော့နိုင်ငံရေးပြဿနာတွေဖြေရှင်းမှုရှိရမယ်။နိုင်ငံရေးကျင်းသားတွေလွှတ်ပေးရမယ်။ရွေးကောက်ပွဲမှာအလုံးပါဝင်နေတော့ဖန်တီးပေးရမယ်။အလုံးပါဝင်နေတော့တဲ့ဒီပတ်ဝန်းကျင်တွေကိုဖန်တီးပေးရမယ်။အဲဒီမှာပြည်သူ့ဆော့ပြောဆိုဆွေးနွေးခွင့်နဲ့လက်ဆော့ဟောပြောခွင့်နဲ့လက်ဆော့ဖွဲ့စည်းခွင့်နဲ့တော့သတင်းလွှတ်ခွင့်နဲ့စတာတွေပါတော့ဗျာ။ဒီချက်လက်တွေမပြည့်စုံမဲနဲ့လုပ်မယ်ရွေးကောက်ပွဲကိုဒီတန်ရှင်းညှတဲ့ရွေးကောက်ပွဲကိုသိခါရှိရွေးကောက်ပွဲအဖြစ်အဲ့ဒီမှာဒီမှာမဟုတ်ဘူးဆိုတော့ဒါအမေရိကန်ဆိုကထက်ခါထက်ခါပြောခဲ့ပြီးသားပါအခုလည်းအဲ့ဒါကိုပဲထပ်ပြီးပြောလိုက်တာပါပဲဟိုသူစောင့်ကြည့်မယ်တော့မဟုတ်ဘူးပြအဲ့လိုပြောရင်းနဲ့ပဲနာဖာဆိုကဘက်ကအပြောင်းလဲတွေမလွဲမသွေတုပ်ဖို့အမေရိကန်ဆိုကလိုအပ်တဲ့ဖိအားပေးမယ်လို့လည်းဆက်ပြီးလုပ်ကိုင်နေမှာပါအဲခုနကဒီစီနီတာဂျင်ဝက်ကစတေတ်မန့်ကတော့တမျိုးပါလေသူကတော့ဒီမြန်မာရှိအစိုးရဘက်မှကိုယုံကြည်မှုတွေအားကိုးမှုတွေရှိနေတဲ့တိုင်းတာမျိုးပေါ့
ဒါပေမဲ့ထက်လွတ်တော်မှဂျင်ဝက်ကလည်းတကယ်တမ်းသူ့ရဲ့ဟိုသူ့ရဲ့ constituency နဲ့သူ့ရဲ့ထောက်ခံမှုနဲ့သူအထက်လွတ်တော်ထဲမှာရှိလာတယ်နောက်တစ်ခုကဒီရှေ့အာရှနဲ့ Pacific ဒေသဆိုင်ရာဆပ်ကော်မတီရဲ့ဥက္ကဋ္ဌတဦးအနေနဲ့ဆိုတော့တစုံတရာတော့ဟိုဩဇာမလွှမ်းနိုင်ဘူးလားခင်ဗျာသူ့အမြင်ကအ
ဲ့လိုမဟုတ်ကြအမှန်တော့ကားပြောတာမှန်တယ်ဒီဆပ်ကော်မတီတကူရဲ့ဥက္ကဋ္ဌဆိုတာဒါဩဇာအနာကြီးတဲ့နေရာလေးပေါ့ဗျာဒါပေမဲ့ဟိုသူရဲ့တွေးခေါ်တွေကတခြားသူရဲ့လွတ်ဖို့ကံပဲလွတ်တော်အမတ်တွေကြားမှာပေါ့ကွာတင်းခွဲဖြစ်နေဒီမြန်မာနိုင်ငံကိစ္စတခုရဲ့မဟုတ်ဘူးအခြားကျတော့ဒီနိုင်ငံကြီးကကိစ္စရင်းမှာကသူရဲ့ဝင်ရောက်စုံတွေကိုဒီတနေ့လွတ်တော်ကိုသူရဲ့ကသူရဲ့လွတ်ဖို့ကံပဲလွတ်တော်အမတ်တွေကမတင်တဲ့သဘောမတူကြသလိုပဲဒီအမေရိကန်နိုင်ငံကြီးကဌာနလည်းဟိုလက်မခံတာရှိတယ်ဆိုတော့ကျွန်တော်မြင်တာကသူကတင်းခွဲပုံကတယောက်ပါပဲအခုချိန်မှာတော့
အမေရိကန်ခြေစပ်မြမရေလှူရှာမှုဖွဲ့ကကောင်းတင်ဖြစ်ပါတယ်လွှတ်တော်ထဲမှာပဲ Mr. Jinbuk ကမြန်မာနိုင်ငံနဲ့ပတ်သက်လို့တိကျသဘောထားဖြစ်နေတယ်ဆိုတော့ဒီလွှတ်တော်တရလုံးကရောမြန်မာရေးနဲ့ပတ်သက်ပြီးတော့ဘယ်လိုသဘောထားရှိနိုင်မလဲဆိုတာကိုတော့မြန်မာနိုင်ငံနဲ့ပတ်သက်လို့ American မူဝါဒပုံဖော်ရေးမှာဩဇာညောင်းတဲ့မြန်မာရေးကျွမ်းကျင်သူပမောက္ခ David Steinbeck ကအခုလိုပြောထားပါတယ
် Politically I do not think that any administration in the United States can drop the demand for the release of Aung San Suu Kyi
နိုင်ငံရေးအဖြစ်တော့ဘယ် American ဆိုရကမှဒေါ်ဆန်းစုကြည်လွတ်မြောက်ရေးတောင်းဆိုချက်ကိုလျှော့ပေးမယ်လို့မထင်ဘူးအမေရိကန်ကွန်ဂရက်သမိုင်းကို1988ခုနှစ်နောက်ပိုင်းပြန်ကြည့်ရင်ဒလိုင်းလားမားနဲ့ပတ်သက်တဲ့ဆုံးဖြတ်ချက်ကလွဲလို့ပြည်ပရေးရနဲ့ပတ်သက်တဲ့ဆုံးဖြတ်ချက်တွေထဲမှာဒေါ်ဆန်းစုကြည်လွတ်မြောက်ရေးဆုံးဖြတ်ချက်ကအများဆုံးဖြစ်နေတာတွေ့ရပါလိမ့်မယ်ဒါကြောင့်အမေရိကန်အစိုးရတိုင်းအတွက်ဒါဟာမလုံမနေရလုံရမယ့်အချက်ဖြစ်နေပါတယ
်ပမောက္ခဒေးဗစ်စတိုင်ဘတ်ဖြစ်ပါတယ်အမေရိကန်နိုင်ငံရဲ့ဌာနပြောခွင့်ရသူ Ian Kelly ရဲ့ကြေညာချက်ထဲမှာတော့အတိုက်ခံခေါင်းဆောင်တွေအချင်းတော်တွေတဲမှာရှိနေသေးတာနောက်သတင်းလွတ်လပ်ခွင့်ကင်းမဲ့တာအတိုက်ခံတွေရဲ့အမြင်တွေကိုခွင့်မပြုတာတွေကိုပြန်ထောက်ပြပြီးတော့ဒီအချိန်ဒီတိုင်းဆိုရင်တော့အများလက်ခံနိုင်တဲ့ရွေးကောက်ပွဲဖြစ်ဖို့စစ်ဆေးရဘက်ကအတိတ်ပဲရှိရှိနဲ့လှုပ်တာကြိုင်တာလက်တွေ့ဘာမှမတွေ့ရသေးဘူးလို့ပြောထားပါတယ်ခင်ဗျာ